အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကကမ်းခြေတစ်ခုကိုဒီလှေစည်းပြေးရိုဟင်ဂျာ86ယောက်ဒီကနေ့ရောက်လာပြီးတော့ကယ်ဆယ်လိုက်ရတယ်လို့တို့အင်ဒိုနီးရှားနိုင်ငံကပြောကြားပါတယ်။အရှေ့အာရှေးမြို့ဘက်ကိုကလေး၄ယောက်အမျိုးသမီး32ယောက်နဲ့အမျိုးသား40တို့တစ်သား14ပြည့်နဲ့ရောက်လာတယ်လို့ဒေသတာဝန်ရှိသူကပြောပါတယ်။သူတို့အားလုံးကိုယာယီခိုးလို့ရနေရာတွေကိုရွှေ့ပြောင်းပေးထားတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။အစောပိုင်းတုန်းကတော့ဒီဒေသခံတွေကလက်မခံခြင်းတဲ့အတွက်သူတို့ဆက်လွေကန့်ကတ်မှာကိုအာဏာပိုင်တွေကတားဆီးခဲ့တယ်လို့ဆက်လီပေါ်ပါလာသူတွေကိုလည်းကန့်ဆင့်ခွင့်မပြုခဲ့ပါဘူး။ဒါပေမဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR နဲ့အင်ဒိုနီးရှားဆိုင်ရာကိုယ်စားလှယ်ကအဲ့ဒီဒေသကိုတွားရောက်ပြီးတော့ဝင်ရောက်ညှိနှိုင်းပေးခဲ့တဲ့အတွက်ဒုက္ခသည်တွေကန့်ဆင့်ခွင့်ရပြီးတော့လုံခြုံတဲ့နေရာတွေကိုပြောင်းရွှေ့ပေးထားတာဖြစ်ပါတယ်။ဒုက္ခသည်တွေခိုးလုံမှုနေရာအလုံးလောက်မရှိပေမဲ့လောလောဆယ်အထိယာယီဒုက္ခသည်တွေအဖြစ်သူတို့ကိုနေရာထိုင်ခင်းပေးထားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူကပြောပါတယ်ရှင်။